အတူပါလာ17ရက်ကြာတပတင်းနေ့မှာလစ်လာသွားမဲ့ဥပုသ္စာပြေတင်ငန်းဆိုင်ခေါင်းစဉ်ကတော့ဝံပလွေများဝင်လာမည်ဖြစ်ပါတယ်တမန်တော်ဝုဒ္ဓခန်းကြီး20အငယ်25ကနေ31ကိုဖတ်ရှုပါအိဖက်မြို့အတင်းသူအတင်းသားတွေကိုရှင်ဘောလူအနေနဲ့ဘယ်လိုမျိုးတတိပေးခဲ့တယ်လဲဖြစ်ပေါ်လာသမျှကိစ္စကိုဘယ်လိုမျိုးကာကွယ်တွန်းလှန်ဖို့ရှိသလဲဆိုတာကိုကြည့်ကြပါစို့ယခုမူကားငါလှက်လှည့်၍ဖျားသခင်နိုင်ငံတော်အကြောင်းကိုဟောပြောရာတင်းတို့ရှိသမျှသည်နောက်တစ်ဖန်ငါမျက်နာကိုမမြင်ရကြဟုငါသိ၏ထို့ကြောင့်လူပေါင်းတို့၏အသွင်းနှင့်ငါကင်းလွတ်သည်ဟုယနေ့၌တင်းတို့အားငါတသက်ခံ၏ဖျားသခင်လူတော်ကိုတင်းတို့အားအကုန်အစင်ဟောပြောပြတ်တခြင်းအမှုကိုငါသည်မလွဲမရှောင်ဘဲပြုခဲ့ပြီထို့ကြောင့်တင်းတို့သည်ကိုကိုတတိနှင့်ကြည့်ရှုကြလော့ဖျားသခင်သည်မိမိအသွေးနှင့်ဝေတော်မူသောအသင်းတော်ကိုလှုပ်ကြွေးစေခြင်းကတန်ရှင်းသောဝိညာဉ်တော်သည်တင်းတို့ကိုအအုပ်အချုပ်ခံထားတော်မူသောတိုးစုတစုလုံးကိုလည်းတတိနှင့်ကြည့်ရှုကြလော့အကြောင်းမူကားငါမရှိသည့်နောက်ကျန်တဲ့သောတော်ခွေတို့သည်တိုးများကိုမတနာဘဲတင်းတို့အထဲသို့ဝင်မည်ကို၎င်းတပည့်တော်များကိုသွေးဆောင်ခြင်းကမှားသောစကားကိုပြောတတ်သောလူတို့သည်တင်းတို့အထင်း၌လည်းပေါ်လာမည်ကို၎င်းငါသိ၏ထို့ကြောင့်ဆောင်းရှောင်း၍နေကြလော့ငါသည်သုံးနှစ်ပတ်လုံးနင်းညမပြည့်လူပေါင်းတို့ကိုမျက်ရည်နှင့်တကွဆုံးမ၍နေကြောင်းကိုအောက်မေ့ကြလော့ဆိုပြီးတော့ဖော်ပြထားပါသည်ရှင်ဘောလူရဲ့သာသနာလုပ်ငန်းဆောင်ရွက်တဲ့အချိန်မှာမကြာခဏဆန့်ကျင်ခံရပါသည်ယေရှုခရစ်တော်ရဲ့တန်ရှင်းမှုမြတ်တဲ့ဥင်္ဂလိသတင်းစကားကိုကြွေးကြော်ဟောပြောတဲ့နေရာမှာအခက်ခဲများစွာရှိမှကိုလည်းပဲရှင်ဘောလူကြိုတင်ပြီးတော့သိရှိထားခဲ့ပါတယ်။အဖက်အသင်းတော်မှာရှိတဲ့အသက်ကြီးသူတွေဟာရှင်ဘောလူကိုတွားခါနီးနှုတ်ဆက်တဲ့အချိန်မှာရှင်ဘောလူဟာယေဇကျေလအနာဂတိကျမ်းခန်းကြီး33ငွေ1ကနေ6ကအတိုင်းကင်းဆောင်ကမိမိရဲ့ခေါင်းဆောင်တွေကိုတတိပေးသလိုအဝင်ကလေးလုပ်ငန်းမှာမိမိတို့တာဝန်ရှိကြတဲ့အကြောင်းရှင်ဘောလူတတိပေးခဲ့ပါတယ်။တက်ဆာရှိတဲ့တိုးထင်းလိုမိမိတို့ရဲ့လူစုတွေကိုကာကွယ်ပေးဖို့တာဝန်ရှိတဲ့အကြောင်းတတိပေးခဲ့ပါတယ်ရှင်ဘောလူကနေမိမိရဲ့သဘောထားကိုဖော်ပြဖို့ကျမ်းနဲ့တော်ခွေးကိုမှားရင်းနဲ့တွင်တင်သူတွေလို့ဆိုလိုခြင်းဖြစ်ပါတယ်သခင်ယေရှုကနေတိုးတရေကိုခြုံတဲ့ဝံပလွေတွေလို့နိုင်ရှင်ပြောတဲ့စကားဟာလည်းပဲဆရာအတုအယောင်တွေကိုဆိုလိုခြင်းဖြစ်ပါတယ်အဲ့ဒီဆရာအတုအယောင်တွေဟာရှင်ဘောလူတတိပေးစကားပြောပြီးမကြမီမှာပဲပေါပေါက်လာပါတော့တယ်ရှင်ဘောလူတီထောင်ခဲ့တဲ့အာရှိပြည်ကအသင်းတော်အတွင်းမှာယုံကြည်သူတွေကိုတားခေါင်တပွဲရရဆက်ဆက်ဖျက်ဆီးနေကြပါတော့တယ်။အေဖဲဩရဇာခန်းကြီး9ငွေ6ကနေ17နဲ့ကိုလိုသဲဩရဇာခန်းကြီး2ငွေ10မှာရှင်ဘောလူကနေအရှမိုင်းနားမှာရှိတဲ့အသင်းတော်တွေကိုသတိပေးစကားပြောကြားခဲ့တဲ့အကြောင်းတွေ့ရှိရပါတယ်။သူကိုယ်တိုင်ရေးသားတဲ့တိမောသေဩရဇာဒုတိယဆောင်မှာရှင်ဘောလူဟာတိမောသေကိုသတိပေးပြောခဲ့ပါတယ်။အဲ့ဒီအချိန်မှာတိမောသေကအေဖက်အသင်းတော်မှာတာဝန်ရှိပုဂ္ဂိုလ်ကြီးတဦးဖြစ်ခဲ့ပါတယ်။မှောင်ရွေးတဲ့အရာတွေနဲ့ဖျားတရားမဲ့နေခြင်းတွေကိုစန့်ကျင်ခဲ့ပါတယ်။တိမောသေဩရစာခန်းကြီး2အငယ်14ရာနေ19နဲ့တိမောသေဩရစာဒုတိယဆောင်ခန်းကြီး2အငယ်14ရာနေ19နဲ့အခန်းကြီး3အငယ်12ကနေ19ကိုဖတ်ရှုပါ။ရှင်ဘောလူဟာတိမောသေကိုမှောင်ရွေးတဲ့ဆရာအထုအယောင်တွေကိုတတိပြုပြီးအသင်းတော်ရဲ့စီလုံးမှုကိုဦးစားပေးဖို့ဘာတွေမှားကြခဲ့တယ်လဲဆိုတာကိုကြည့်ကြပါစို့ဤအကြောင်းအရာများကိုသူတစ်ပါးတို့အားတတိပေးလော့အဘယ်အကျိုးကိုမျှမပြုစုကြားနာတော့သူတို့ဤစိတ်ကိုမှောက်လန့်လို့တော့ငါစကားကြောင့်သာညှင်းခုန်ခြင်းကိုမပြုမိအကြောင်းသခင်ဖျားရှိ၌တစ္ဆာပေးလော့တင်မူကားဝန်ခံတော်မူသောသူရှက်ကြောက်စရာအကြောင်းမရှိဘဲတမန်တော်ကိုမှန်ကန်စွာပိုင်းခြားတတ်သောဆရာသမားဖြစ်လျက်ဖျားသခင်ရှိ၌ကိုကိုကိုဆက်တာချင်းကကြိုးစားအားထုတ်လော့တရားမဲ့ဖြစ်သောအချင်းဤစကားကိုရှောင်လော့အကြောင်းမူကားထိုစကားသည်မတရားသောအမှုတို့ကိုပွားများစေလိမ့်မည်သူတို့ဤစကားသည်ခုနာကဲ့သို့စားလိမ့်မည်သူတို့တွင်ဟုမင်းနဲနှင့်ဖိလက်ပါသည်သူတို့ကတေလွန်သောသူတို့သည်ထမ်းမြောက်ကြပြီဟုပြောလျက်တမန်တော်လမ်းမှလွဲသွား၍အချို့သောသူတို့၏ယုံကြည်ခြင်းကိုမှောက်လန်တတ်ကြ၏သို့တော်လည်းသခင်ဖျားသည်မိမိလူတို့ကိုတည်ကျွမ်းတော်မူ၏ဟု၍၎င်းသခင်ဖျား၏နာမတော်ကိုဝန်ခံသောသူမည်သည်ကားမတရားသောအမှုကိုရှောင်ရမည်ဟု၍၎င်းတစိ့ခက်လက်ရှိသောဖျားသခင်၏တိုက်မြင့်သည်ခိုင်ခန့်၍တည်၏ယေရှုခရစ်၏တရားတော်နှင့်အညီဖျားဝတ်၌မွေ့လျော်၍နေခြင်းကအလိုရှိသောသူအပေါင်းတို့သည်ညှင်းဆဲခြင်းကိုခံရကြလိမ့်မည်ဆွညစ်သောသူလှည့်ဖျားသောသူတို့မူကားသူတစ်ပါးကို၎င်းကိုယ်ကို၎င်းလှည့်ဖျား၍ဆွညစ်ခြင်း၌တရွေ့၍တိုးပွားကြလိမ့်မည်တင်သည်အဘယ်သူထံ၌နီးခံခဲ့ပြီးသည်ကို၎င်းယေရှုခရစ်ကိုယုံကြည်ခြင်းအဖြင့်ကဲတင်ချင်းလူငါပညာကိုပေးနိုင်သောဓမ္မကျမ်းစာကိုငယ်သောအွယ်မှစ၍လက်ကျက်သည်ကို၎င်းတိမှတ်သည်နှင့် အထက်ကအသင်၌နှလုံးသွင်းမိသောအယူဝါဒ၌တည်နေလော့ထိုကျမ်းစာရှိသမျှသည်ဖျားသခင်မှုတ်သွင်းတော်မူသောအာဖြင့်ဖြစ်၍ဖျားသခင်၏လူသည်စုံလင်သောသူကောင်းသောအမှုအမျိုးမျိုးတို့ကိုပြုစုခြင်းအလို့ငါပြင်ဆင်သောသူဖြစ်မိအကြောင်းဩဝါဒပေးခြင်းအပြစ်ကိုဖော်ပြခြင်းဖြောင့်မတ်စွာပြုပြင်ခြင်းတရားကိုတုံ့တင်ခြင်းကျေးဇူးများကိုပြုတတ်၏ဆိုပြီးတော့ဖော်ပြထားပါသည်ရှင်ဘောလုဟာအရင်ဆုံးတိမောသေဟာကျမ်းစာကိုနားလည်သဘောပေါက်ဖို့လိုအပ်တဲ့အကြောင်းပြောပါတယ်။ဖျားသခင်ပေးထားတဲ့နှုတ်ကပတ်တော်သားလင်လွဲမားတဲ့အရာတွေကိုထောက်ပြနိုင်ပြီးတော့အမှားကိုအမှန်ပြပြနိုင်ဖို့နားလည်သဘောပေါက်တဲ့အသိဉာဏ်ကိုပေးစေပါတယ်။တမန်ကျမ်းစာကအမှန်တရားကိုမှန်ကန်စွာအနက်ဖော်ဖို့နဲ့ဘယ်အပိုင်းအစကိုမှချင်လက်မထားဘဲတမန်ကျမ်းစာကဖော်ပြလိုသမျှအားလုံးကိုအနှဲငယ်မြမဆန့်ကျင်မိဖို့လိုပါတယ်။ယေရှုဖျားရှင်ကိုယုံကြည်ခြင်းပြက်ကွက်သွားစေမဲ့မှားရွေးနဲ့အနှက်ပြန်ဆုံမှုကိုလည်းပဲကာကွယ်တားဆီးဖို့ဖြစ်ပါတယ်။မစီမဆိုင်တဲ့တမန်ကျမ်းစာနဲ့မကိုက်ညီတဲ့တွင်တင်မှုတစ်ခုခုကိုနှုတ်ကပတ်တော်ကိုတိကျစွာသိရှိထားခြင်းအပြင်ယုံကြည်သူတွေဟာယေရှုခရစ်တော်မှာအောင်မြင်တဲ့အသက်တာကိုရရှိသွားမှာဖြစ်ပါတယ်။ရှင်ပေါလုရဲ့ဒုတိယအကျဉ်းတိမောသေကိုသတိပေးချက်မှာတော့တရားမဲ့တဲ့အချင်းဤစကားကိုရှောင်မားဆိုပြီးတော့ပြောထားပါတယ်။တိမောသေရဲ့တုန်တင်ဆုံးမချက်တွေမှာယုံညံ့တဲ့အရင်မပါတဲ့စကားတွေမပါရှိပဲတန်မိုးရှိပြီးတစ္ဆာတီးတဲ့စကားမျိုးကိုသာပြောဆိုဟောပြောတုန်တင်ဖို့ရှင်ဘောလူတတိပေးခဲ့ပါတယ်။ယုံညံ့ပြီးတော့အရင်မပါတဲ့စကားလုံးတွေဟာယုံကြည်သူတွေကိုယုံကြည်ခြင်းအားနည်းသွားစေပါတယ်။မှန်ကန်တဲ့တမန်တော်ကသာလင်ယုံကြည်သူတွေကိုစိတ်တဘောထားညီညွတ်စေပြီးတော့ဖျားဝတ်မှာမွေ့လျော်စေပါတယ်။တိမောသေကိုယ်တိုင်နဲ့ယုံကြည်သူအားလုံးတို့ရှောင်ရှားရမယ့်အမှားယွင်းတွေကတော့သူတို့စိတ်မသာမယာဖြစ်နေတဲ့အသင်းတော်အတွင်းကခုနာခဲ့သူအကြောင်းအရာတွေဖြစ်ပါတယ်။နောက်ဆုံးမှာနှုတ်ကပတ်တော်ကိုသာအားကိုးပြီးတော့မှားယွင်းနဲ့တုန်သင်မှုအလုံးစုံကိုတားဆီးရမှာဖြစ်ပါတယ်။အဲ့ဒါမှသာအသင်းတော်ရဲ့စည်းလုံးမှုကိုချင်းချောက်တဲ့အရာအားလုံးကိုတွန်းလှန်နိုင်မှာဖြစ်ပါတယ်။အသင်းတော်ကွဲပြားဖို့မှားယွင်းနဲ့တုန်သင်မှုမျိုးစုံကိုကျွန်တော်တို့အနေနဲ့ဘယ်လိုမျိုးကာကွယ်တွန်းလှန်ကြမလဲ။ဖျားရှင်ရဲ့နှုတ်ကပတ်တော်ကိုအားကိုးပြီးတော့မှားယွင်းတဲ့တွင်တင်မှုတွေကိုတွန်းလှန်ဖယ်ရှားတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ကြာသပတေးနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။